မြန်မာနိုင်ငံမှာလူမဲ့20နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါအတွက်ဓာတ်ခွဲနမူနာပေါင်း 21,036 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ 1,943 ယောက်တွေ့ခဲ့ပြီးသေဆုံးသူ82ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာကိုဗစ်တတိယလိုင်းတွင်တရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းကြပါတယ်။အသက်65နှစ်နဲ့အထက်အများပြည်သူအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့ပုဂ္ဂလိကကျန်းမာရေးဝန်ထမ်းတွေအပါအဝင်ဦးစားပေးအစု12ခုကိုကိုဗစ် -19 ရောဂါကာကွယ်ဆေးတွေထိုးပေးနေပြီးစက်တင်ဘာလ14ရက်နေ့ကစပြီးတော့နောက်ထပ်တိုးချဲ့ပြီးထိုးပေးနေတယ်လို့စစ်ကောင်စီထုတ်ဒီကနေ့သတင်းစာတွေမှာဖော်ပြထားပါတယ်။အခုထပ်ပြီးတော့တိုးချဲ့ထိုးပေးနေတာကတော့အသက်55နှစ်နဲ့အထက်အများပြည်သူမတန်ဆွမ်းသူဒိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတပ်ဖွဲ့ဝင်နဲ့မိသားစုတွေရှေ့ပြောင်းသူတွေနဲ့ယာယီစခန်းတွေကပြည်သူတွေနာတာရှည်နဲ့မကူးဆက်နိုင်တဲ့ရောဂါရှိသူတွေဖြစ်တယ်လို့လည်းသတင်းစာမှာအရေးထားပါတယ်။ဒါ့အပြင်အိန္ဒိယတို့ကိုဗစ်ရှိကာဝဆေးကိုအစောပိုင်းကတစ်ကြိမ်ထိုးထားပြီးသူတွေအနေနဲ့လည်းအခုတော့တရုတ်တို့ဆိုင်နိုဖမ်ကိုဗစ်ကာဝဆေးကိုပဲနှစ်ကြိမ်အပြည့်ထိုးကြဖို့ဂျာမန်ရေးနာကသာဝန်ကြီးဌာနဘူကူးဆက်ရောဂါတက်ဖြစ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာကင်ကင်ကြီးကသူ့ရဲ့ Facebook မှာရေးထားပါဗျ။အခြေတော်အခြားနိုင်ငံတော်များဟာသူတို့နိုင်ငံတွေရဲ့လူရည်အများစုကိုကာဝဆေးထိုးပေးနိုင်မှုစူးစမ်းနေကြဆဲဖြစ်ပြီးအခုချိန်ထိဆိုရင်လူရည်ရဲ့စင်ကာပူတနိုင်ငံမဲ့လူရည်ရဲ့80ရာခိုင်နှုန်းကျော်အထိကာဝဆေးထိုးပေးထားနိုင်ပါသေးတယ်ဒီမနက်ငယ်မှာတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်တုန်းကကိုဗစ်ကာကွယ်ဆေးရဖို့နီလန်မောက်စုံနဲ့ကြိုးစားခဲ့ပြီးဖေဖော်ဝါရီလတည့်ရက်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအဲ့ဒီအစည်းအဝေးအားလုံးနှိပါရပ်သွားခဲ့ပြီးတော့အခုဆိုရင်တရုတ်ထုတ်ကာကွယ်ဆေးတွေပဲဒီမနက်ငယ်မှာကြက်ကြက်ပြန့်ပြန့်ထိုးပေးနေတဲ့ပုံရှိပါတယ်။